မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်ထွက်ပြေးနေကြဆဲဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးလိုက်ပါတယ
် There are obviously there's into the hundreds of thousands of Rohingya still in Myanmar and we want to be
ready မြန်မာနိုင်ငံမှာထောင်နဲ့တောင်းနဲ့ချီရ Rohingya တွေရှိနေဆဲဖြစ်ပြီးနောက်ထပ်အလုံးရင်းနဲ့ထပ်ထွက်လာရင်အကူအညီပေးနိုင်မှုလည်းအသင့်ပြင်းထားလိုတဲ့အကြောင်းလူသားရေးစာနာမှုနဲ့အရေးပေါ်အကူအညီပေးညှိနှိုင်းဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်မတ်လောကော့ကပြောဆိုလိုက်တာပါလူအနေသူတွေအတွက်အကူအညီပေးဖို့ဒီနှစ်စက်တင်ဘာလကနေ၈နှစ်ဖေဖော်ဝါရီလအထိ၆လစွာခမန်းကြီးအမေရိကန်ဒေါ်လာ434သန်းလောက်လိုအပ်နိုင်တယ်လို့လည်းမကြတဲ့ငါဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကပြန်ရောက်လာခဲ့တဲ့လက်ထောက်တွင်းရေးမှူးချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာတင်းနောက်တွေကိုပြောဆိုလိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစကန်တွေကို ARS တွေဆွေးနွေးအုပ်စုကဩဂုတ်လ25ရက်နေ့ကစီနင်းတက်ကပီနောက်ဆက်တွဲလွန်ကျွေးအနာဝင်ရဲ့စစ်စင်ရေးချမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါ်မှာတန်းဝဲကျော်နေပြီလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒီခိုင်ပြည်နယ်ကမတည်မငြိမ်ခြေနေတွေကြောင့်နိုင်ငံကကစိုးရိမ်မှုတွေဖြစ်ပေါ်နေရမှာမနေ့ကလည်းအမေရိကန်အောက်လုပ်တော်မှာရိုဂျာအေးကျန်းနာပွဲတစ်ခုကျင်းပခဲ့တာပါ။ကျန်းနာပွဲမှာထွက်ဆိုကစုတူဖြစ်တဲ့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယထောက်နိုင်ငံကြီးဝန်ကြီးပက်ထရစ်မာဖီကတော့ရခိုင်ပြည်နယ်ကအချက်တဲကိုတတိထားချင်းကပ်ဖို့နဲ့ဖိအားပေးအရေးယူလာတွေကအခြေအနေကိုပုံမဆိုးရလာအောင်တွန်းအားပေးရရောက်နိုင်ကြောင်းလည်းတတိပေးပြောဆိုခဲ့ပါတယ်